ရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းဒေသနဲ့ကင်အဖွဲ့တွေထိန်းချုပ်ထားတဲ့နေမြေတွေနဲ့ဆက်သွယ်ထားတဲ့အဓိကလမ်းတွေကိုစစ်ကောင်စီကမကြသေးခင်ကစပြီးဇက်တိုက်ဆိုသလိုကန့်သတ်ပိတ်ဆို့နေတာကြောင့်ဒေသခံတွေအခက်ကြုံနေကြရပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကမိုင်းရယ်လာရှိုလမ်းကိုစစ်ကောင်စီကပိတ်ဆို့ခဲ့ပြီးအခုနောက်ထပ်တောင်ကြီးမိုင်းကင်လာရှိုလမ်းကိုပိတ်လိုက်တာကြောင့်ဆက်သုံးစီရှားပါမှုအပါအဝင်အခက်အခဲတွေကြုံနေရတယ်လို့ဒေသခံတွေကပြောပါတယ်။စီရေးတင်းမာနေတဲ့ရှမ်းပြည်မြောက်ပိုင်းကနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးမခင်လေးကပြောပြပေးပါမယ်ခင်ဗျာ။
ကိုကန်တဲ့ MNDA ထိန်းချုပ်ထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းကလာရှုမြို့နယ်တော်လိုင်းတက်တွေဝင်းရံထားတဲ့တရုတ်နယ်ဇက်ကမူဆယ်မြို့တို့ကိုဆက်သွယ်ထားတဲ့လမ်းပိုင်းမှန်သမျှကိုစစ်ကောင်စီကဒီရဲ့ပိုင်းထဲမှာတစ်ခုပြီးတစ်ခုဖြတ်တောက်ပိတ်ဆို့နေပါတယ်။အခုတောင်ကြီးမိုင်းကင်လာရှုလမ်းကိုစစ်ကောင်စီဘက်ကပိတ်လိုက်ကြောင်းကုံစီနဲ့ခီးတဲ့ပို့ဆောင်ရေးလုပ်ငန်းနေသူတူက VOE ကိုခုလိုပြောပါဗျာ။ဒီက
တော့ပိတ်တယ်။အမေဖိုးကနေကိုအဝင်ထွက်ပြီးလို့ကိုယ်ရည်ရည်ရည်ရည်ပြင်တော့ရပါလား။တချို့ကြလည်းလေဒီဟိုမေဂန်အနေဖြစ်တယ်တော့ပုံမှန်ဖြစ်ပြတယ်တဲ့ပါရှင်ဖြစ်တယ်။ဒီတော့လုံးဝပိတ်ထားတာတော့လာရှိခဲ့သွားမယ်ဆိုတော့လုံးဝကိုမဖြစ်ပါဘူး။မိုင်းမှန်ရေမိုင်းဒီကအဒီကမိုင်းမှန်ကြီးကိုပိတ်ထားတယ်။ဒီအချို့ကမှလည်းကိုင်းမှန်ကြီးပါရင်ဒီချက်ဒီချက်ပြီးတော့သွားတယ်ကတ်တယ်ဒီတိုင်းချက်တဲ့မြေကြီးရဲ့ဆီမှာစစ်တပ်ကနေပြီးနေတယ်။ဒီလိုအောင်လို့ဒီစီးရေးချင်ရတယ်ဟိုတကယ်လို့စစ်တပ်ကြီးကနေပြည်ရဲ့အမန်ဒီစင်ကြယ်ကနေဒီရောက်သွားလို့ရှိရတယ်။အမန်ဒီရဲ့ဒီစစ်တပ်ကြီးရဲ့စစ်တပ်ကမှမဒီမှာမပါဘူးသူကလည်းပြည်ရဲ့က
မန္တလေးလာရှုဒါမှမဟုတ်တောင်ကြီးလာရှုကိုမဖြစ်မနေသွားရတဲ့ကားဆိုရင်တော့ကုံစီနဲ့ဆက်သုံးစီအပေါ်တင်ဆောင်တာတွေကိုစစ်ကောင်စီကကန့်သက်ထားတယ်လို့မိုင်းကင်ဒေသခံတချို့က VOE ကိုပြောပါတယ်။တချို့ကလည်းတင်လာတဲ့ပစ္စည်းမှန်သမျှစစ်ကောင်စီဂိတ်မှာတင်စီခံရတယ်လို့လည်းပြောကြပါတယ်။အောက်ပိုင်းကနေဆက်သုံးစီမလာတဲ့အတွက်ရှမ်းပြည်နယ်မြောက်ပိုင်းကမြို့အများစုမှာ73စီအခက်အခဲဖြစ်နေကြပါတယ်။တရုတ်နယ်ဇက်ကဝင်တဲ့စီကိုဈေးကြီးပေးဝယ်နေရတယ်လို့လည်းမူဆယ်ဒေသခံတို့ကပြောပါတယ်
။ဒီတိုင်းလေးကဖွင့်တော့ဖွင့်ပေးတယ်ကောင်နဲ့တရိသာကောင်ဓာတ်စီရောဒီစဲရောသူကပဲပြောဆို။အဲလျောင်းခိုင်းပေါ့ဗျာတော့အဲ့လိုမျိုးပေါ့။ဒီစဲတော်မှပို့ဘူးတောင်းနေနဲ့ရှားခက်သေးတယ်။ဒီကာလမားတွေကတော့ဒါသူ့ဟာနဲ့သူအိုင်တိန်နေတော့ဟွာတို့ပုတ်ခိုင်းတို့အဲ့ရနေပဲချက်ခဲ့ကြတာလေ။
မန္တလေးလာရှိုမူဆယ်ပြည်တော်စုလမ်းမကြီးကတော့တစ်တုံညာနှစ်ခွန်စစ်စင်ရေးဒုတိယပိုင်းမစခင်လာရှိုမျိုးကိုစစ်ကောင်စီတပ်တွေလက်မလွတ်ခင်ကတည်းကသွာလာဖို့ခက်ခဲနေရလဲဖြစ်ပါတယ်ဒီလမ်းကိုစစ်ကောင်စီနဲ့တော်လိုင်းအင်အားစုတွေကအပိုင်းလိုက်ထိန်းချုပ်ထားတာဖြစ်ပြီးတော့မကြခဏဆိုသလိုလဲတိုက်ပွဲတွေရှိနေတာဖြစ်ပါတယ်ရှမ်းမြောက်ကနယ်စပ်ဂိတ်တွေမှာမြန်မာဘက်ပို့မဲ့ကုန်ပစ္စည်းမှန်သမျှတရုတ်ကပိတ်ထားတော့ဖြစ်ပြီးမြန်မာဘက်ကိုအိမ်သုံးလျှက်စစ်ပစ္စည်းအပါအဝင်လုံခြုံရေးသုံးပစ္စည်းနဲ့အဝတ်အထည်တွေမတည်ကြဖို့တရုတ်ကအထူးကြက်မှတ်ထားတာလည်းဖြစ်ပါရဲ့ရှင်။